ကာဇာမှာဖြစ်နေတဲ့စစ်ပွဲတွေဟာထောက်လှမ်းရေးသတင်းချက်နဲ့အပြည့်အစုံနဲ့ဟာမတ်စ်ခေါင်းဆောင်တွေကိုပဲပြစ်မှတ်ထားတိုက်ခိုက်တဲ့စစ်ပွဲအသွင်အထစ်ကိုပြောင်းလဲသွားလိမ့်မယ်လို့အစ္စရေးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်အမျိုးသားလူညွင်အကြံပေး Jake Sullivan ကဒီကနေ့ပြောကြားပါတယ
်။ We do not believe that it makes sense for Israel.Or is right for Israel to occupy Gaza, reoccupy Gaza.
Israel နေနဲ့ Gaza ကိုရရှိသိမ်းပိုက်ထားဖို့မဖြစ်နိုင်ဘူးလို့ထင်တဲ့အကြောင်းတချိန်ချင်းမှာအသွင်ကူးပြောင်းရေးကာလတစ်ခုကိုရောက်ပြီးတော့ပြန်ပြီးတော့လွှဲပြောင်းပေးရမှာဖြစ်တယ်လို့အဲ့ဒီအချိန်ကာလရောက်ရင်တော့အခြေအနေပေါ်မူတည်ပြီးတော့လှုပ်ရှားရှိတာကိုဆက်ပြီးတော့အဆောင်ရွက်သွားမယ်လို့ပြောဆိုသွားပါတယ်။ Israel နဲ့ Syria ရေမှန်းချက်တွေပြည့်ဝအောင်မြင်ဖို့အတွက်လရီနဲ့ချီလှုပ်ဆောင်ရမှာဖြစ်ပြီးတော့တိုက်ပွဲတွေဟာလည်းလက်ရှိမှာလေရင်နဲ့ဘုံတွေချင်းချီလင်တက်တွေဝင်ပြီးတော့တိုက်ခိုက်နေတာကနေတဆင့်ချင်းတိုးမြင့်လှုပ်ဆောင်တော့ရလိမ့်မယ်လို့ Jake Sullivan ကပြောပါတယ်ဒီကနေ့ဒီဇင်ဘာ15ရက်နေ့မှာပါလက်စတိုင်းသမ္မတမမူဒ်အဘတ်စ်နဲ့တွေ့ဆုံဖို့ရှိနေတဲ့ Jake Sullivan ဟာစစ်ပွဲပုံသဏ္ဍာန်ပြောင်းလဲမှုတွေဘယ်တော့စပြီးတော့ဖြစ်မယ်ဆိုတာတော့ထည့်သွင်းပြောဆိုတာမရှိပါဘူးအမေရိကန်ကအစ္စရေးကိုဖိအားပေးတောင်းဆိုနေသလိုပါလက်စတိုင်းအရက်သားထိခိုက်သေဆုံးမှုတွေနည်းနိုင်သမျှနည်းအောင်အစ္စရေးဘက်ကလိုက်နာဆောင်ရွက်တာမရှိရင်အမေရိကန်ဟာအစ္စရေးကိုစီးရီးယားအကူအညီပေးနေတာတွေကိုမပေးဘဲနေမလားဆိုတဲ့မေးခွန်းကိုတော့ဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်ရှင်